ကရင်ပြည်နယ်ဖားပုံခရိုင်ဒေသခေါ်မူထရခရိုင်မှာမြန်မာစစ်ကောင်စီအခြေစိုက်စခန်းတစ်ခုကိုဒီကနေ့အစောပိုင်းမှာကရင်အမျိုးသားအစည်းအရုံးရဲ့ KNL တပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့တဲ့အကြောင်း KNU ကပြောပါရယ်စစ်ကောင်စီရဲ့အဓိကစစ်စခန်းကိုတိုက်ခတ်တာမှာထိခိုက်ကြဆုံးမှုတွေရှိခဲ့ပေမဲ့တိကျအတည်ပြုလို့တော့မရသေးပါဘူးဒီအကြောင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါရယ်ရှင
်ကရင်အမျိုးသားအစည်းအရုံးတက်မာငါထိချုပ်နယ်မြေထဲမှာရှိတဲ့တန်လွင်မြစ်ဘေးမှာစခန်းချထားတဲ့မေခါထစစ်ကောင်စီစခန်းကြီးတစ်ခုကိုမတ်လ28ရက်နေ့မနေ့က KNL တပ်တွေကဝင်ရောက်တိုက်ခိုက်ခဲ့တယ်ဆိုပြီး KNU ကပြောပါတယ်ဒီသတင်းနဲ့ပတ်သက်လို့ KNU သတင်းနဲ့ပြန်ကြားရေးဒုတိယတာဝန်ခံဖလိုကလဲဆေးကအခုလိုပြောပြပါတယ
်ဟုတ်ကဲ့ကျွန်တော်တို့လည်းပဲမြေပြင်သတင်းရတာပေါ့နော်ဟိုမနေ့6နာရီလောက်ကဟိုစခန်းကိုစပြီးတော့ဟိုပြင်တော့မကြဘူးလို့ဟုတ်ကဲ့ပြပါရရှိတာပေါ့နော်အဲ့လိုပဲကျွန်တော်မြင်နေတဲ့ညာပြီးရှိရမှာပေါ့ဟုတ်ကဲ့ဒီညာလည်းပဲတိကျတဲ့ညာနဲ့ပါရီညာရှိလည်းဘလို့ဆုံဆုံးမှုတွေရှိတယ်လဲဆိုတာတော့ကျွန်တော်တို့ဟိုကျင်းနံတော့တက်မဟာကကျင်းနံကတော့မလာဘူးဖြစ်နေတာပေါ့နော်အဲ့ဒ
ါပြီးတော့ကော်ရေးတက်ဖွဲ့ကခေါင်းဆောင်တူဖြစ်တဲ့ကိုစောမွန်ကတော့ဒီစကန်းဟာစီအေးရအရေးပါတဲ့စကန်းတစ်ခုဖြစ်တယ်လို့လည်းဆိုပါတယ
်အဲ့ဒီကြောင့်ဒီမနေ့6နာရီ PNL တက်မငါဖွဲ့ကျပူအောင်ဖွဲ့ပေါ့နော်ဝင်ရောက်တိုက်တဲ့ခါကျမှစခန်းကိုမိနစ်50လောက်တိုက်ပွဲဖြစ်ပြီးတော့စခန်းကိုရရှိသွားတာပေါ့အဲတော့စခန်းကိုမီးဟိုမီးရှို့ဖျက်ဆီးခဲ့တယ်လက်နက်တွေလည်းအများကြီးရတယ်အရန်လူအင်က40လောက်ကျဆုံးတယ်ဒီစခန်းကဘယ်လောက်ရေးပါလဲတန်လူမီးရဲ့ရှေ့ခန်းအနောက်ခန်းကိုသုံးမိုးနိုင်တဲ့ဟိုစခန်းတစ်ခုပေါ့
ဟုတ်ကဲ့
အဲ့ဒီအင်ကမတူစခန်းကလည်းအင်ကကြီးတယ်လေအဲ့ဒီနေရာပင်နိုင်ဟိုရှေ့တန်းပင်နိုင်စခန်းလို့ပြောနေတယ်အဲဒါတော့အမှားပဲသူငယ်အားထုတ်တယ်ပြီးရင်အင်္ဂလိပ်ပဲဆီကြောင်းထွက်တာညာအဲ့ဒီမစခန်းပေါ့ရှေးတန်းရဲ့ပြမစခန်းပြူဟာဂုံးပုံမျိုးပေါ့အဲ့ဒီညာဝင်တဲ့တော့သူတို့အထင်ညာပ
ါထိခိုက်သေးဆုံးမှုတွေနဲ့ပတ်သက်လို့တီးခြားအတီးပြုတ်လို့မရသေးသလို KNU ရဲ့တိုက်ခိုက်မှုသတင်းနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့လက်တလောသတင်းထုတ်ပြန်တာမရှိသေးပါဘူးဒီစခန်းဟာတန်လွင်မြစ်ပေါ်မှာလုံမဲ့ရေကာတာစီမံကိန်းတွေလုပ်နိုင်ဖို့နယ်စပ်မှာအရေးပါတဲ့စခန်းတစ်ခုဖြစ်တယ်လို့လည်း KNU ရဲ့ဒုတိယပြန်ကြားရေးတာဝန်ခံဖတူကလေးဆေးကတော့ပြောပါတယ်
။သူကနယ်စပ်ထိန်းချုပ်မှုတွေအရေးပါတယ်လို့ပဲကျွန်တော်တို့ပြောပါနားလည်တယ်။အဲဒါတော့စီရေးရဒီထက်ယူစီကဘယ်လိုရှိလဲဆိုတော့ကျွန်တော်အနေနဲ့သိတော့နားမယူဘူး။အဲဒီစခန်းကကျွန်တော်တို့ဘန်ဒရောဘူဌာနချင်းကြာပါပြီနောက်ပိုင်းမှာ90နဲ့စီ95လောက်မှလာပြီးတော့ပြီးသားတယ်အခြေချခဲ့တာပေါ့။ဟုတ်။အဲ့ဒီချိန်ကအဲဒီလိုညာလိုက်တဲ့ခီးခန်းကအော်92လောက်ကလေးကကျွန်တော်တို့ဟိုကပြခံနိုင်ပြီလား92ကတည်းကရှိတယ်။အဲရေဒီလိုရေမြန်မာရေတောင်းတဲ့ပေါင်းတော့တလင်းလေးပုံမှန်ကြီးအဲ့ဒီဆောက်ဖို့ဒီနိုင်ငံရဲ့မြန်မာဒီလက်ထားရေအောက်ဒီမှာရှိတဲ့ဓာတ်ငွေစုတွေနဲ့အားရှိတယ်။အဲဒါကြောင့်မို့ဒီကရတီဆာဘုတ်ကစီပွားရေးဆိုင်ရာယူပါတယ်လို့ကျွန်တော်တို့ဒီလိုပဲနားလည်
။မေခါထစစ်ကောင်စီစခန်းဟာတန်လွင်မြစ်ပေါ်မှာဖြတ်တန်းသွားလာနေတဲ့အရက်သားလှေတွေကိုရိတ်ခါတောင်းရမ်းတာချင်းချောက်ပစ်ခတ်တာတွေလုပ်လို့ရှိတဲ့စခန်းတစ်ခုဖြစ်တယ်လို့လည်းဒေသခံတွေကဆိုပါတယ်။2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက် KNU ထိန်းချုပ်နယ်မြေတွေကစစ်ကောင်စီရဲ့စခန်းကြီးတွေကစခန်းငယ်တွေပါအပါဝင်စခန်း10ခုလောက်ကို KNU နဲ့ပူးပေါင်းတပ်ဖွဲ့တွေဘက်ကဖျက်ဆီးသိမ်းပိုက်တာတွေလုပ်ခဲ့တဲ့အထက်မှာတီးမှုထစခန်းနဲ့တေဘဘိုးစခန်းတွေဟာစစ်ကောင်စီအတွက်လက်နက်ကောလူဝင်အားကောဆုံးရှုံးမှုတွေများတဲ့စခန်းတွေဖြစ်ခဲ့ပါတယ်။အခုမေခါထစခန်းကလည်းလူဝင်အားများတဲ့စခန်းတစ်ခုလည်းဖြစ်ပါတယ်ရှင်။